ရခိုင်ပြည်နယ်မင်းပြားမြို့နယ်ဘက်မှတမရော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့အေအေတို့ကြားဒီကနေ့တိုက်ပွဲဖြစ်တာမှာရွာတဲကိုလက်နက်ကြီးကြတာကြောင့်ရွာသား5ဦးသေဆုံးပြီး12ယောက်ဒဏ်ရာရသွားတယ်လို့ဒေသခံတွေကပြောပါတယ်။မင်းပြားနဲ့မြောက်ဦးမြို့နယ်တွေမှာနှစ်ဖက်ကြားတိုက်ပွဲတွေအပြင်းထန်ဖြစ်နေချိန်မှာပဲအခုလိုအရက်သားတွေသေဆုံးဒဏ်ရာရနေကြတာပါ။မနေ့ကတိုက်ပွဲအတွင်းမှာလည်းနှစ်ဖက်ထိခိုက်ကြဆုံးတာတွေရှိတယ်လို့တမရော်ဘက်ကရောအေအေဘက်ကပါအတည်ပြုပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်သတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါဒီကနေ့မင်းပြမြို့နယ်တွင်တမရုံနဲ့အေအေရခိုင်လက်နက်ကင်ဖွဲ့တို့တိုက်ပွဲဖြစ်ပွားရမှာစပရာကြီးရွာဘုံကြီးကျောင်းမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့စစ်ဆောင်ရွာသား9ဦးသေဆုံးခဲ့ပြီး7ဦးတန်ရာရရှိခဲ့တယ်လို့အကူအညီပေးဆောင်နေတဲ့မင်းပြမြို့ကျန်းရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ်
ဒီမှာပတ်သက်ပြီးတော့အသေးစိတ်ကနေဒီလိုရုပ်ပေါ်ကတိုင်းကလည်းလည်းလာကြည့်လိုက်ကိုပြစ်တာမှာကျွန်တော်သားရောကအုံကြီးကျောင်းမှာကြာကြာနေကြောခွေးပုတ်ကြည့်တယ်ဆိုတော့အုံကြီးကျောင်းမှာစုနေတဲ့နေရာမှာအဲလက်နက်ကြီးကြီးကလာပြီးတော့အသားကပောက်ကွယ်ရကြာကြာပြီးတော့လေအဲဒီမှာ၅ဦးတည်တယ်တော့ခွေးယောက်ျား၃ယောက်နဲ့မိန်းမ၂ယောက်ကျွန်မရောက်တဲ့အလောင်းကစီရင်မှာအခုချက်ပြီးတော့အခုငါးလေးလောက်ရောက်တာ၄လေးလောက်အခုကျွန်တော်အဲ့ဒီမှာရှိနေတယ်တရားရသူဟာ၈ဦးလေလူမနဦးရေကိုရင်းလေးကပ်တပါရေ
ဒီဆုံးသူနဲ့တန်ရာရရှိသူတွေကိုမင်းပြားစေယုံမှာသားရှိထားတယ်လို့ဦးသိန်းထွန်းကဆိုပါတယ်မနေ့ကနေဒီမနေ့အထိမင်းပြားမြို့နယ်ရွှေတမာရွာနဲ့စပါးသားရွာဘက်မှာတမရော်နဲ့အီအီတို့တိုက်ပွဲဖြစ်နေဆဲဖြစ်ပြီးဒီတိုက်ပွဲတွင်နှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့တမရော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်မှဘုံမှုရုပ်စွန်မင်းထွန်းကပြောပါတယ
်မနေ့ကနေလယ်ပိုင်းညနေပိုင်းမှာတော့ရောက်ဦးတောင်ကျန်းဘက်မှာဖြစ်ခဲ့တာရှိတယ်ကျွန်တော်ရှိတမာရွာနဲ့စပါးသားရွာရဲ့ခြားထဲမှာဖြစ်ခဲ့တာရှိတယ်ရွာတွေကတော့နည်းနည်းအများကြီးပါအဲ့မှာတော့ဖက်ကြိုက်ကြဖို့မှုတွေရှိတယ်လို့သိရတယ်။ဒီကကမှုကဖို့မှုတွေလို့ပြောရအရေးအတွက်တော့ကျွန်တော်လည်းမသိပါဘူး။ဒီနေ့ကတော့အစီအမံနဲ့ကဘာတွေရခြားတယ်မှာတော့ပြည့်စုံမှုတွေဆက်ဖြစ်နေတယ်လို့သိရတယ်။
မနေ့ညပိုင်းတိဖြစ်ပွားခဲ့တဲ့မင်းပြမြို့နယ်ရွှေတမာကျေးရွာနဲ့အောင်တန်ရွာကြားတိုက်ပွဲတွင်နှစ်ဖက်သက်သူရဲ့ထိခိုက်ကြဆုံးမှုအပေါ်အေအေပြန်ကြားရေးတာဝန်ခံခိုင်ဒုက္ခပြောတာကတော့
ကျော်လာမင်းကြီးမှာမင်းပြမြို့နယ်ရွှေတမာရွာနဲ့အောင်တန်ရွာကြားမှာဗမာတပ်မတော်ရဲ့ဒီကျမကိုကိုပတ်ပြီးမှုအောက်ကဒီရင်းတို့အခြေစိုက်ခမားမေးတူဆောင်နဲ့ဒီရခိုင်တပ်တို့ကမန်ဒိုတို့ကြောင့်တို့နေ့နေ့မနာရီကနေပြီးတော့9လပြီးမိသားချင်းအောင်အပြန်လာထိခိုက်မှုတွေရှိခဲ့တယ်ဒီကဖြစ်ပြတဲ့ရန်သူခမဒီတိခံစတောင်းကိုလည်းမရှိမုန်းခိုက်ခဲ့ကြရမှာ NG ကိုဒီလိုတမဲ့ပါဝင်လည်းလည်းနေပြမဲ့ရန်သူအနောက်တစ်ချေကျိုးဒီရန်သူစိတ်ဆုံးဆောင်ဖြစ်ဖြစ်ဖြစ်ကိုလည်းကျွန်တော်တို့တင်းချီရမ်းနေကြတာရှိတယ်ခမလေးတိခံဖက်ကနေဒီချိကျကြသောမှုကလေးစီတို့တိချီကြတာခိုင်ကြတော့ဖက်ကနေပဲနော်ဒီလိုစံဒီလိုပြောတာလည်းအဆမပြေရစီလေမောင်မင်းလေးကရောက်ခဲ့တယ်
တိုက်ပွဲဖြစ်ပွားမှုစဉ်သမတော်ကနေမြောက်ဦးဘက်ကလက်နက်ကြီးတွေနဲ့ပြစ်ကတ်ခဲ့တယ်လို့လည်းအေအေဘက်ကပြောပါတယ်။မနေ့ညနေပိုင်းမှာစစ်ကူပေးဖို့လာတဲ့မြန်မာစစ်ရင်တန်းကိုမြောက်ဦးမြို့နယ်ရှောက်ပုံကျွန်းနဲ့ဘောင်းတုတ်ရွာကာလမတ်ဆက်မှာအေအေဘက်ကဖျက်ဆော့တိုက်ခတ်ခဲ့တယ်လို့လည်းခိုင်တုခကဆက်ပြောပါတယ
်။ဒီမြောက်ဦးဘက်ကနေပြီးတော့စစ်ကူလာတဲ့ကားရန်းကိုဒီရှောက်ပုံကျွန်းမှာဘောင်းတုတ်ရွာဒီကာလမတ်ဆက်မှာရာကျပုတ်ကျေးလာဒီအဲ့ဒီစစ်ကားရန်းစီကနေပြီးတော့မရှိဘူးဒါလုံးဝရှေ့ထဲမတော်နိုင်အောင်လို့ကျွန်တော်တို့ရန်ချောင်းကပတ်ကျေးကရှိတယ
်မနေ့ကဖြစ်ပွားတဲ့တိုက်ပွဲတွင်လေးမျိုးမြစ်တစ်ဖက်ကမ်းမှာရှိတဲ့မြောက်ဦးမြို့နယ်မြောင်းဝွေကျေးရွာနေမြို့ဒမီတူကလည်းလက်နက်ကြီးထိမှန်လို့ထိခိုက်တန်ရာရရှိခဲ့ပါတယ်တန်ရာပြင်းထန်တဲ့အတွက်စစ်တွေစေးရုံကိုပို့ဆောင်ထားရတယ်လို့မြောင်းဝွေကျေးရွာအုံချိုရင်မူဥမောင်တောင်းရွှေကပြောပါတယ
်တိုက်ပွဲမှုတော့တယ်တရားရှိနေတဲ့စစ်တပ်တို့ကအရင်ကမှတော့တော်တယ်ဖြစ်တယ်မြောင်းဝွေစေးရုံကမှပြင်ဆင်နေကြတယ်
မြောက်ဦးဘက်ကနေပြစ်ခတ်လာတဲ့လက်နက်ကြီးတွေဟာမြောင်းပွေစစ်ရုံဝင်းတွင်းရှိလူနာဆောင်နဲ့ဝန်သန်းနေရင်ဆောင်ဘက်ကိုလည်းကြားရောက်ခဲ့တယ်လို့သူကဆိုပါတယ်။မနေ့ကတိုက်ပွဲစဉ်တွင်ရွာသား9ဦးတန်ရာရရှိခဲ့တယ်လို့မြောက်မြို့နယ်ဆရာဝန်တောက်တာခင်မောင်ရင်ကပြောပါရတယ
်။မြောက်ပြည်ကမြောက်ပွေစစ်ရုံကမြောက်ပွေတိုင်းနယ်စစ်ရုံဆရာလုံး9ယောက်ပါ။ဒီရောက်ကကျွန်တော်တို့ဆောင်စီရုံတောက်တယ်။ရောင်းစင်းရတယ်ဒီနေ့ကျွန်တော်ဖြစ်တယ်ဆက်လို့ပြောတယ်
တိုက်ပွဲဖြစ်ပွားရာနီးကရွှေတမာရွာသား900ကျော်ဟာရွာဖုံးကြီးကျောင်းထဲမှာစစ်ဘေးသိမ်းရှောင်နေရတယ်လို့ရွှေတမာရွာသားလူကပြောပါရတယ်
။အင်းကျောင်းပြာနဲ့ခလုတ်စရီဒီရွာကသိမ်းတဲ့တကောင်ကိုပြားရတဲ့ဆားလာစီလဲဆားကမှုကတော့မဟုတ်တဲ့နေရာတွေကြောင့်လေ
ဒီမနေ့မှလည်းနှစ်ဖက်ပြစ်ခတ်မှုတွေကြောင့်စပရာကျေးရွာနဲ့ဗိတ်တောင်ကျေးရွာကရွာသား200ခန့်မြစ်တစ်ဖက်ခန့်မှာရှိတဲ့တန်ရှင်တဲ့ကျေးရွာဘက်ကိုသိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါရတယ်။ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲတွေရက်စက်စွာလို့ဖြစ်ပွားနေဆဲလဲဖြစ်ပါတယ်။တမတော်ဘက်ကရခိုင်ပြည်နယ်တွင်းအေအေလှုပ်ရှားတည်ရှိနေမှုကိုလက်မခံဘူးလို့ပြောဆိုထားပြီးအေအေဘက်ကတော့ရခိုင်ပြည်နယ်တွင်းအခြေချရေးဟာရည်မှန်းချက်တကူဖြစ်တယ်လို့ပြောဆိုထားပါတယ်။ဒီလိုလုံးဝကွဲပြားနေတဲ့သဘောထားရည်တည်ချက်တွေကြောင့်ပဋိပက္ခဖြည့်ရှင်ရေးအတွက်နှစ်ဖက်တွေ့ဆုံဆွေးနွေးမှုကြံ့ကြာနေဆဲလဲဖြစ်ပါတယ်။တိုက်ပွဲတွေဆက်ပြီးပြင်းထန်နေတာနဲ့အမျှ ayatatika de sonari, oi soka, twenty yarra de le, then is the champ, boom yarra nibare, come ya.